အခုလိုမြန်မာနိုင်ငံမှာဆီယနာတင်းပြီးတဲ့နောက်ပိုင်းဖန်ဆီးခံရသူတွေအပါအဝင်ထိန်းသိမ်းထားသူတွေကိုပြန်လွှတ်ပေးနေပေမဲ့လုံလောက်မှုမရှိသေးတာကြောင့်နိုင်ငံတကာကနေပြီးတော့တွန်းအားပေးဖို့ ဒီလူခွင့်ရေးစောင့်ကြည့်ဖွဲ့ကြည့်တစ်ခုဖြစ်တဲ့အေရှာဒဗျူကတိုက်တွန်းလိုက်ပါတယ်ဆီယနာတင်းပြီးနောက်ပိုင်းဖန်ဆီးထားသူတွေပြန်လွှတ်ပေးဖို့နဲ့ထိရောက်တဲ့အပြောင်းအလဲတွေဖြစ်လာဖို့ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတကာနဲ့ဒေတာရင်းနိုင်ငံတွေဒီထက်မကပိုပြီးဖိအားပေးဖို့လိုအပ်နေကြောင်းအေရှာဒဗျူအာရှရေးရာမူဝါဒညွှန်ကြားရေးမှူးဂျွန်စစ်တန်ကဗီအိုကိုပြောပါတယ်စကိုက်
င်းချင်းလင်းလင်းမရှိသေးပါဘူးလူချင်းချမ်းသာခွင့်တချို့ရကြတယ်ဆွဲချက်တချို့ပယ်ဖြတ်ပြီးတယ်ဆိုတဲ့ဂျင်ညာချက်တွေထုတ်ပြန်တာတချို့တော့လွတ်မြောက်လာတယ်ဆိုတာကျွန်တော်တို့သိရပါတယ်ဘယ်နှစ်ယောက်လောက်လွတ်လာတယ်လဲဆိုတာကျွန်တော်တို့အတိအကျမသိရပါဘူးနောက်ပြီးလွတ်လာသူတွေပြန်ပြီးအဖမ်းခံရတယ်ဆိုတဲ့သတင်းတွေလည်းကြားရပါတယ်ဒါကြောင့်အခုလိုလှုပ်ပေးမှုမျိုးဟာလုံလောက်မှုမရှိသလိုမြန်မာစစ်တပ်ရဲ့အမူအကျင့်သဘောထားတွေပြောင်းလဲသွားပါတယ်ဆိုတာကိုကိုစားပြုအချက်ပြတာမျိုးလည်းမဟုတ်ပါဘူးဒီလူတွေကိုအရင်ကတည်းကဖမ်းဆီးဖို့မသင့်ပါဘူးသူတို့ကိုရာဇဝတ်မှုတွေနဲ့ဆွဲချက်တင်ထားတယ်ဆိုတာကလည်းမဖြစ်သင့်ပါဘူ
း So what do you think that kind of situation
ASEAN ထိပ်သီးစည်းဝေးပွဲအတွက်မြန်မာကိုဖိတ်ကြားမှာမဟုတ်ဘူးလို့ကြေညာချက်ထွက်လာပြီးတဲ့နောက်ရပိုင်းအတွင်းမှာစစ်ကောင်စီကသူတို့ဖမ်းဆီးထားသူတွေကိုပြန်လွှတ်တာနောက်ပြီးခုဆိုရင်လည်း G7 နဲ့အာဆီယံဝင်ကြီးတွေဆွေးနွေးပွဲအတွက်မြန်မာကိုဖိတ်ကြားဖို့မရှိဘူးဆိုတော့ဗြိတိန်အစိုးရရဲ့ကြေညာချက်ထွက်လာတာစတဲ့အခြေအနေတွေကိုရောဘယ်လိုသုံးသပ်လဲရှင့်
Well it shows that pressure is working but it's not enough
ဒီလိုကြည့်ရင်ဖိအားပေးမှုဟာအလုပ်ဖြစ်နေတယ်ဆိုတာတွေ့ရပါတယ်ဒါပေမဲ့လည်းလုံလောက်မှုမရှိသေးပါဘူးအကျဉ်းသားတွေကိုလွှတ်ပေးတယ်ဆိုတာမျိုးပဲရပါတယ်ဒီတက်မကဖီအားပေးမှုတွေလိုအပ်နေပါတယ်ဒါကြောင့်စိုးရိမ်မကင်းဖြစ်နေတဲ့နိုင်ငံတွေအနေနဲ့ပိုပြီးဖီအားတွေပေးဖို့စစ်ကောင်းဆောင်တွေအပေါ်ပိုပြီးတန်ခတ်ပေးဆို့မှုတွေချမှတ်ဖို့သူတို့ရဲ့နိုင်ငံသားဝင်ငွေလမ်းကြောင်းကိုဖြတ်တောက်ဖို့ဤပါမှာရှိနေတဲ့ဘဏ်တွေမှာအနှံ့ထားတဲ့သူတို့ရဲ့ဒေါ်လာနဲ့ယူရိုငွေတွေကိုပိတ်ဆို့ဖို့လိုတယ်လို့ကျွန်တော်တို့အကြံပြုချင်ပါတယ်တကယ်လို့ဒီလိုကြီးမားတဲ့ဖီအားပေးမှုတွေလုပ်မယ်ဆိုရင်အကျဉ်းသားတွေလွတ်ပေးတဲ့အဆင့်ထက်မကပိုပြီးရဖို့ရှိပါလိမ့်မယ်စစ်ကောင်းဆောင်တွေဘက်ကဒီမိုကရေစီပြန်လည်ထူထောင်ရေးအတွက်သူတို့ရဲ့အပြုအမူတွေကိုတကယ်ပြောင်းလဲလာတယ်ဆိုတာတွေ့ရပါလိမ့်မယ်ဒါပေမဲ့အမှားမလုံမိဖို့တော့လိုပါတယ်သူတို့ဖန်ထားတဲ့သူတွေကိုပြန်လွတ်ပေးတယ်ဆိုတာကြိုဆိုရပေမဲ့စစ်ကောင်းစီဘက်ကအဓိကပြောင်းလဲလာတာမဟုတ်ပဲဖီအားတွေကိုတုံ့ပြန်ဖို့တကူကူလို့ရမယ်ဆိုပြီးလှုပ်ဆောင်နေတာမျိုးပဲဖြစ်ပါတယ
် How about the United Nations?
ဒါဆိုရင်အခုကုလသမဂ္ဂဘက်ကမြန်မာနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်လာနိုင်မယ်လို့ရောထင်လားရှင့်အခုလာမယ့်တောက်ကြနေမှာဆိုလို့ရှိရင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီရင်ခံစာကိုလည်းတင်ပြဖို့ရှိနေပါတယ်ဆိုတော့ဒီပေါ်မှာဘယ်လိုမြင်ပါလဲရှင့
် The United Nations Security Council has very much failed
ကုလသမဂ္ဂလူညွန့်ရေးကောင်စီဘက်ကအရေးယူလှုပ်ဆောင်ဖို့အများကြီးပြက်ကွက်ခဲ့ပါတယ်အကြက်တဲတွေကိုဖြည့်ရှင်းဖို့ပြက်ကွက်ခဲ့တယ်လူနည်းစုတိုင်းရင်းသားတွေအပါအဝင်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြန်မာနိုင်ငံကနေလူတသန်းနီးပါးအစုလိုက်အပြုံလိုက်ထွက်ပြေးရမှုအပေါ်တုံ့ပြန်အရေးယူဆောင်ရွက်ဖို့စတာတွေပြက်ကွက်ခဲ့ပါတယ်ဒါကြောင့်နယူးယောက်ကကုလသမဂ္ဂဌာနချုပ်မှာစိုးရိမ်မကင်းဖြစ်နေတဲ့နိုင်ငံတွေအနေနဲ့ဖီအားပေးလို့ဆောင်ဖို့လွန်ကိုအရေးကြီးပါတယ်။လည်းနဲ့ရောင်းဝယ်မှုကိုပိတ်ဆို့ဖို့နဲ့စစ်ကောင်စီအနေနဲ့အပြောင်းလဲတွေဖြစ်အောင်မလုပ်ဘူးဆိုရင်မဟာမိတ်မရှိတဲ့အပေကံလုံးဝအထီးကျန်နိုင်ငံဖြစ်သွားလိမ့်မယ်ဆိုတာမျိုးပြင်းပြင်းထန်ထန်သတိပေးရမှာဖြစ်ပါတယ
်။ HRW အာရှရေးရာမူဝါဒဒီညွှန်ကြားရေးမှူး John Sifton က VOE ကိုပြောသွားတာပါ။အခုလိုဒီဆရာနာသိမ့်ပြီးရဲ့နောက်ပိုင်းမှာဖက်စီခံရသူတွေကိုပြန်လွှတ်ပေးနေတဲ့အခြေအနေကိုကုလသမဂ္ဂဘက်ကလည်းအနီးကပ်စောင့်ကြည့်နေကြောင်းတနင်္လာနေ့ကကုလသမဂ္ဂတွင်းမှုချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ရှင်။